Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တာရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဟူးနေ့ညနေ6:00ခွဲကနေ9:00အထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့ဒီနေ့ကျမတို့ Virginia ပြည်နယ် Charlottesville မှာဖြစ်ခဲ့တဲ့လူမျိုးရေးတည်ခိုးတွင်နှစ်ဖက်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့အမေရိကန်ပြည်အောင်စုဘက်ကအသင့်ရှိနေစေဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်ဆန်စင်နဲ့သူကြီးညာပြီးသွားမှာပါ
။အခုညနေခင်းသတင်းဆောင်ပါတွေမှာအရင်ဆုံးသိကြရမှာကတော့
The government does not recognize the right of non-Muslims to practice their religion in public.
ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဘယ်လိုဝေဖန်ထားသလဲဆိုတာနားဆင်ကြရမှာဖြစ်တယ်လို့2016ခုနှစ်အမေရိကန်နိုင်ငံခြားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတွေကဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံပါဝင်နေတဲ့အခြေအနေနဲ့တူကရင်ပြည်နယ်အတွင်းပတ်ဝန်းကျင်ညံ့ညမ်းစေတဲ့ကြောင်မီးသွေးတုံတက်အားပေးဆက်ယုံတိဆောင်နေတဲ့အပေါ်ကရင်ဝန်ကြီးချုပ်ရဲ့ပြောစကားကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အီတန်စင်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာထိခိုက်တိုက်ဆုံမှုတွေကြုံရတဲ့အထိဖြစ်ခဲ့တဲ့စစ်ရင်နေကလူမျိုးရေးအထူးကြီးအတွက်နှစ်ဖက်စလုံးကိုသမတ်တော်နဲ့ထွန်းကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်နာဇီလူလားသူတွေလူပြူချီးစိုးရေးဝါဒီတွေပေါ်ဖြစ်ပင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောခဲ့တင်းလာနေတဲ့ရုပ်မြင်သံကြားမှာပြောကြားခဲ့တဲ့ကြီးညာချက်ပြီးနောက်ပြန်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ရဲ့အခြေခံစောင့်လုပ်ငန်းတွေပြန်လည်ထူထောင်ရင်းမနေ့ကနယူးယောက်ရုံးခန်းမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပေမဲ့စင်နေကဖြစ်ခဲ့တဲ့ပိတ်ခတ်နဲ့ပတ်သက်လို့ကစ်တင်နာဇီတွေကေတုံးလုံးနဲ့လူပြူချီးစိုးရေးဝါဒီတွေကိုတိုက်ရိုက်ပစ်တင်ပြောဆိုဖို့နှစ်ရက်တောင်အချိန်ယူခဲ့တဲ့အပေါ်မေခေါ်ထုတ်ခဲ့ကြတဲ့သတင်းတောက်တွေနဲ့အပြန်အလှန်အော်ဟစ်ကြတဲ့အထိဖြစ်ခဲ့တာပါဝေဖန်သူတွေကတော့သမ္မတရဲ့ပထမဆုံးထုတ်ပြန်ပြောဆိုချက်ဟာအားပျော်လွန်းတယ်လို့လူပြူချီးစိုးရေးဝါဒီတွေကိုတိုက်ရိုက်ညွှန်ပြောရမယ့်အစားနှစ်ဖက်စလုံးကိုပစ်တင်နေတယ်ဆိုပြီးပြောဆိုခဲ့ကြတာပါဒါမှမဟုတ်မနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့သူ့ရဲ့ပထမဆုံးပြောဆိုချက်ဟာတစုံတရာပြဿနာမရှိကြောင်းနဲ့သတင်းချက်လက်တွေမမှန်ကန်ကန်ဖြစ်အောင်အချိန်ယူခဲ့တာဖြစ်ကြောင်းကာကွယ်ပြောဆိုသွားပါတယ်သတင်းတောက်တွေနဲ့အခြေချပြောဆိုရမှာသမ္မတ Trump ကလက်ရဆုံးလူပြူချီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြခဲ့ကြတဲ့လက်ဝဲဆုံးဝါဒီတွေဟာဆန္ဒပြခွင့်တောင်းခံထားခြင်းမရှိသလိုနံပါတ်တုတ်တွေသုံးပြီးတက်ခိုက်တာတွေတော့ရှိရကြောင်းဆွဆွဲပြောဆိုကြတာပါ။ဒါကြောင့်လဲပရီဖက်တွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုတော့တန်တရားဖြစ်စရာမရှိကြောင်းလဲသမ္မတ Trump ကထပ်မံပြောဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်မှတ်ရဲ့ဖြစ်တင်ဝေဖန်မှုတွေလည်းဖတ်ပေါ်လာခဲ့တာပါ။ဒီဗီဂန်ပါတီတက်လွတ်တော်မှတ်ဂျွန်မကင်းကတော့လူမျိုးရေးခေါ်ခြားသူတွေနဲ့အမုန်းတရားတွေကိုရင်ဆိုင်အန်တုရတဲ့အမေရိကန်နိုင်ငံသားတွေကိုဒန်းတူထားပြောလို့မဖြစ်နိုင်ကြောင်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါအလားတူသဘောထားမျိုးတွေကိုတော့အလွတ်တော်မှတ်အီနီယာရိုဆက်လက်တီနန်ပါဝင်တခြား Republican Party ဝင်တွေနဲ့ထင်ရှားတဲ့ Democrat ကိုယ်စားလှယ်တွေကလည်းအသေးသေးဝေဖန်ပြောဆိုခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်အရာရှိတွေဟာအမေရိကန်ပြည်ပမှာလုံခြုံနေတဲ့သူတွေရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံးမလဲဖြစ်ပြီးတော့နှုတ်ထွက်သွားကြတာလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။သူတို့ဟာပြည်တွင်းမှာကုန်ပစ္စည်းတွေထုတ်လုပ်နိုင်အောင်အလေးနက်ထားလှုပ်ဆောင်ကြတာမျိုးမရှိဘူးလို့အင်္ဂါနေ့ကနယူးယောက်မြို့မှာသတင်းတောက်တွေကိုသမ္မတကပြောတော့တာပါ။ပြည်ပမှာရှိနေတဲ့ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်အောင်စုတဲ့ပြည်လင်ရွှေ့ပြောင်းလာဖို့လိုအပ်တယ်ဆိုတာကိုသူတို့အနေနဲ့ဒီလူတွေကိုနားချခဲ့တယ်လို့သမ္မတ Trump ကပြောဆိုခဲ့ပါတယ်။ Mark Sewa ကုမ္ပဏီအမှုဆောင်ရာရှိချုပ် CEO Kenneth Fraser, Under Armour အားကစားကုမ္ပဏီအကြီးအကဲ Kevin Plank နဲ့ Intel နည်းပညာကုမ္ပဏီအကြီးအကဲ Brian Krasnick တို့ဟာ Trump ရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းဆိုင်ရာကောင်စီကနေတင်းလာနေတဲ့ကောင်နှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အမေရိကန်ကုန်ထုတ်လုပ်ငန်းရှင်များမဟာမိတ်အဖွဲ့ AMGK Scott Paul အမေရိကန်အလုံသမားရေးရာအဖွဲ့ဥက္ကဋ္ဌ Richard Trump ကနဲ့ဒုတိယရာရှိချုပ် Theodore Lee တို့ကလည်းအလားတူအင်္ဂါနေ့တော့နှုတ်ထွက်ခဲ့ကြပါတယ်။ Virginia ပြည်နယ် Charlottesville မြို့ကလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့စနေနေ့ကလူမျိုးရဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ကနဦးပြကောက်ချက်ချပြောဆိုမှုတွေဟာတိတ်ပျော့လွန်းလာကြောင်းနောက်ကိုကောက်ွက်တဲ့အနေနဲ့သူတို့အားလုံးအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြလဲဖြစ်ပါတယ်။
အမေရိကန်ပြည်သူပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာစနေနေ့ကလူမျိုးရေးအထူးကြီးအကဲဖြစ်ခဲ့ပြီးတဲ့နောက်တူတာလူမှုကွန်ရက်မှာဓာတ်ပုံနဲ့ တပုံနဲ့တူဖော်ပြခဲ့တဲ့သမရဟောင်းဘရက်ကိုဘာမှရမှတ်ချက်ဟာလူချက်အများဆုံးဖြစ်ဆန်းကျင်တင်သွားပါတယ်Twitter မှာဖော်ပြထားတဲ့ဓာတ်ပုံထဲမှာတော့ကိုင်းကြီးကိုပခုံးပေါ်တင်ထားတဲ့သမရဟောင်းဥပမာကအသားရောင်လူမျိုးမတူကွဲပြားသူကလေးငယ်တွေကြည့်နေကြတဲ့အင်ဖလင်းပေါက်ပေါင်းမှာလက်တင်ပြီးနှုတ်ဆက်စကားပြောနေတာကိုတွေ့ကြရပါတယ် Twitter မှာချက်ထဲမှာတော့အသားရောင်နောက်ကျောင်းရာဇဝင်နဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုတွေကြောင့်တယောက်နဲ့တယောက်မုန်းတယောက်လူတွေကိုမွေးလာကြတာဖန်တီးလိုက်တာမဟုတ်တဲ့ကြောင်းတောင်အာဖရိကနိုင်ငံကလူယူလူမဲခွဲခြားမှုတိုက်ဖြတ်ရေးကောင်ဆောင်သမရဟောင်းနယ်ဆန်မန်ဒဲလာရဲ့နာမည်ကျော်စကားကိုကိုကဖော်ပြထားပါတယ်အမေရိကန်ပြည်တော်စုမှာ1862ခုနှစ်ကနေ1865ခုနှစ်ထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်မှာဗဟိုဆိုးရွားကိုပုံကန်တက်ခဲ့ရမှာဦးဆောင်ခဲ့သူစစ်ဗိုလ်ချုပ်ကြီးတူရဲ့ရုပ်တုကိုဖျက်ရှားဖို့မြို့ဝါနာမည်နဲ့ဆုံးဖြတ်ခဲ့တဲ့ရှားလော့ဆွေးမျိုးကလူယူလူမျိုးရေးဝါဒီရဲ့ဆန္ဒပြပွဲကိုပေါ်ပေါက်ခဲ့ပြီးနောက်တစ်နေ့မှာပဲသမရဟောင်းကတွစ်တာမှာဓာတ်ပုံနဲ့တကွမှတ်ချက်ရေးခဲ့တာပါလူယူကြီးဆိုးရွားဝါဒီရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြမှုကိုပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွင်အမျိုးသားတစ်ယောက်ကလူအုပ်ထဲကားနဲ့ဝင်တိုက်ခဲ့ရမှာအမျိုးသမီးတူလည်းသေဆုံးသွားပါတယ်ဒီနေ့ဗိုလ်ထုနဲ့အစိုးရအထိဆိုရင်တော့သမရဟောင်းအိုဘားမားရဲ့တွစ်တာလူမှုကွန်ရက်ပေါ်ကမှတ်ချက်ကိုကြိုက်တယ်လို့သဘောထားပြခဲ့တာအချိန်ပေါင်း2-3ရှိခဲ့ပြီးဒါဆိုရင်တော့ဗြိတိန်နိုင်ငံမှာဒီနေ့စံပိုင်းအချက်ဖက်ဝါရီရဲ့တက်ခိုက်မှုပြီးအမေရိကန်အစိုးရအရီယာနာဂရန်ဒီပေါ်ပြခဲ့တဲ့မှတ်ချက်ကိုလူချက်အများဆုံးအဖြစ်စံချိန်တင်ထားတာကိုကြော်လွန်ခဲ့တဲ့ဒီလည်းဖြစ်ပါတယ်
အာဂျင်တီးနားသမ္မတမာရီဆီယိုမက်ခရီဟာဆိုရင်အမေရိကန်စစ်တပ်ရဲ့ဝင်ဆွပ်ဖတ်မှုဟာဗင်နီဇူလာနိုင်ငံရဲ့ဒီမိုကရေစီအသွင်ပေါ်ဆောင်ရမှာအထောက်အကူမဖြစ်ဘူးဆိုတဲ့အကြောင်းကိုနောက်ဆုံးပြောဆိုလိုက်တဲ့လက်တင်အမေရိကကခေါင်းဆောင်လည်းဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံကိုရောက်နေတဲ့အမေရိကန်ဒူးသမ္မတမိုက်ဖန်ဆင်သမ္မတမက်ခရီတို့ကမြို့တော်ဘွန်းနက်စ်အဲရစ်မှာစကားပြောဆိုပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဗင်နီဇူလာနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့ရည်ရွယ်ချက်ကိုဒူးသမ္မတကထပ်လောင်းပြောကြားခဲ့တာပါ။ဖနီဇိုလာဆက်ကြုံနေချိန်မှာအမေရိကန်ကလက်ပိုက်ကြည့်နေမှာမဟုတ်ဘူးအမေရိကန်အနေနဲ့ကူညီနိုင်ဖို့ရွေးချယ်စရာလမ်းတွေအများကြီးရှိတဲ့အကြောင်းသမ္မတကရှင်းရှင်းလင်းလင်းပြောခဲ့ပြီးတော့ကျွန်တော်တို့လည်းစဉ်းစားထားပါတယ်ဒါပေမဲ့တောင်တဲ့မြောက်အမေရိကတိုက်တွေမှာသာမကတစ်ကမ္ဘာလုံးအတိုင်းအတာအထိဖနီဇိုလာသမ္မတမဒူရိုအစိုးရအပေါ်စီးပွားရေးနဲ့တန်တမာနီးရဖိအားတွေပိုပေးသွားမယ်ဆိုရင်ဖနီဇိုလာနိုင်ငံရဲ့ဒီမိုကရေစီကိုငြိမ်းချမ်းတဲ့နည်းနဲ့ပြန်လည်ရယူနိုင်မှာဖြစ်တယ်လို့ကျွန်တော်တို့များစွာယုံကြည်ပါတယ်လို့ဒုတိယသမ္မတဖန်ကပြောဆိုသွားတာပါလက်တင်အမေရိကတခွေမှာတော့စီးရင်နီးလက်နဲ့ဖြည့်ရှင်းမဲ့အရေးကိုစန့်ကျင်ကြတယ်လို့မက်ခရီကပြောသွားပါတယ်။ဗင်နီဇူလာနိုင်ငံမှာစီးပွားရေးကျဆင်းမှုနဲ့အခြေခံစားတောက်ကုန်တွေတိတိတသားပြက်လက်မှုကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ရွှေပြောင်းဒုက္ခသည်6000လောက်ကိုအာဂျင်တီးနားနိုင်ငံကလက်တလောမှာလက်ခံထားပေးတာဖြစ်ပါတယ်။ဒူသမရာဖန်စ်ကတော့ချီလီနဲ့ပနားမနိုင်ငံတွေကိုနောက်တစ်ပတ်မှခီးဆက်မှာဖြစ်ပါတယ
်။ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးမှုတွေလုပ်သွားဖို့အမေရိကန်ပြည်အစုဘက်ကအစဉ်သင့်ရှိနေစေဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်းကိုဝန်ချင်းကိုမစ်ဆိုင်းတုံးနဲ့ပစ်ခတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကပြောဆိုခဲ့ပြီးနောက်မှာပဲဝန်ကြီးဒေသဆန်ကပြောဆိုလိုက်တာပါ။တန်တမာရင်းနှီးနဲ့ဖြည့်ရှင်းနိုင်တဲ့အခွင့်အလမ်းရှိနေချိန်မှာမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆန်မှာနျူကလ িয়ার ကိစ္စရေးစစ်ဆင်ညှိနှိုင်းမှုတွေမစတင်ခင်ပထမတုံးချီနဲ့နျူကလ িয়ার ဆက်သက်မှုတွေကိုရပ်တန့်မှုလိုအပ်ကြောင်းလည်းအမေရိကန်ထိပ်တန်းတန်တမာကပြောဆိုခဲ့ပါတယ်။ကိုဝန်ချင်းကိုမစ်ဆိုင်းတုံးနဲ့ပစ်ခတ်ဖို့နောက်ဆုံးဆုံးဖြတ်ချက်မချခင်အမေရိကန်ဘက်ကမမဲတဲ့လုပ်ရက်တစ်ခုခုလောက်လာမလားဆိုတော့မြောက်ကိုရီးယားကောင်ဆောင်ကစောင့်ကြည့်နေတဲ့အကြောင်းနိုင်ငံပိုင်ကိုရီးယားဘုတ်ဒရင်းအေဂျင်စီ KCNA ကမနေ့ကကြေညာထားတာပါကိုဝန်ချင်းကိုတက်ခဲ့မဲ့အစိုးရချင်းချောက်ပြောဆိုမှုကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အင်္ဂါနေ့မှာပဲအမေရိကန်အနေနဲ့ကိုယ့်ကိုကာကွယ်ဖို့အစဉ်သင့်အနေထားမှာရှိနေကြောင်းလည်းအမေရိကန်ကာကွယ်ဝန်ကြီးဂျေမတစ်ကပြောဆိုထားပါတယ်
ဟိမွေဒါတောင်တန်းဒေသမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းတရုတ်တပ်ဖွဲ့တွေနဲ့မနေ့တုန်းကထိတိုက်ရင်ဆိုင်မှုတွေကြုံခဲ့ရပြီးတော့အပြန်အလှန်ဂဲတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းအိန္ဒိယလုံခြုံရေးအာဏာပိုင်တွေကပြောပါရယ်အိန္ဒိယပိုင်ကက်ချ်မန်ဒေသတွေကလဒတ်နယ်မြေအတွင်းမှာတရုတ်တပ်ဖွဲ့ဝင်တွေဝင်ရောက်လာတာကိုတားဆီးဖို့ကြိုးပမ်းရကနေပြည်ပခါစဖြစ်ခဲ့တာလို့လည်းဆိုပါရယ်နောက်ပိုင်းမှာတော့နှစ်ဖက်တပ်တွေဆက်ဆံရစခန်းတွေကိုပြန်ဆုတ်သွားခဲ့ကြတဲ့အတွက်ထိတိုက်ရင်ဆိုင်မှုတွေလည်းအဆုံးသတ်ခဲ့ရပါရယ်ပြည်ပခါနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာတုံ့ပြန်မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။အိန္ဒိယရဲ့အဓိကမဟာမိတ်အိန္ဒိချင်းနိုင်ငံတစ်ခုဖြစ်တဲ့ဘူတန်နိုင်ငံနဲ့တရုတ်နိုင်ငံတို့ကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေတင်းမာမှုတွေပေါ်ပေါက်နေရတာကတော့နှစ်လောက်လောက်ကြာမြင့်နေပါပြီ။ အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဒေသနဲ့ပြည်မကိုဆက်သွယ်ရမှာမဟာဗျူဟာအရအရေးပါတဲ့ဒေါကလမ်ကုန်းမြစ်ဒေသကိုတော့ကျယ်လည်ပင်လိုလည်လူသိများပြီးမကြသေးခင်တုန်းကဒီဒေသမှာတရုတ်နိုင်ငံကလမ်းဖောက်လုပ်မဲ့အစီအစဉ်ကိုဟန်တားဖို့အိန္ဒိယကတပ်ဖွဲ့တွေဆီလွတ်ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်ခဲ့ရပါတောင်နှင်းဒေသကနေဖယ်ရှားပေးဖို့တရုတ်နိုင်ငံကတောင်းဆိုနေပေမဲ့အိန္ဒိယနိုင်ငံကတော့စီးရေးစီးပွားရေးမဟာမိတ်ဆက်ဆံရေးတွေတိစောက်ထားတဲ့ဘူတန်နိုင်ငံနဲ့သဘောတူညီချက်တွေအရအိန္ဒိယတပ်ဖွဲ့တွေကိုဆက်လက်ချထားတာဖြစ်ကြောင်းပြောဆိုထားပါတယ်။အခုတစ်ချိန်ထိတိုက်ရင်ဆိုင်မှုတွေကတော့1962ခုနှစ်တုန်းကခေတ္တခဏစစ်တကြိမ်ဖြစ်ခဲ့ပူတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားအကြီးမားဆုံးနယ်ဖြစ်ပါတယ်။
ကမ္ဘာ့ဘာသာရေးလွတ်လပ်ခွင့်ကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေနဲ့မြန်မာနိုင်ငံဟာအထူးစိုးရိမ်ရတဲ့နိုင်ငံတနေငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ခုဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုးကွယ်ရာဘာသာရေးဆောက်ဦးတွေကိုဖျက်ဆီးရပြီးဘာသာရေးမုန်တိမှုတွေလွတ်ဆောင်မှုတွေရှိတဲ့အတွက်အထူးစိုးရိမ်စရာနိုင်ငံတနေငံဖြစ်2016ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကတက်မှတ်ခဲ့တာပါ။ကမ္ဘာ့တဝန်နိုင်ငံပေါင်း199နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုမနေ့ကထုတ်ပြန်ချိန်မှာတော့ဝန်ကြီးရက်စတီလဆန်ကကမ္ဘာ့တဝန်ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြောကြားသွားပါတယ်
။အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနှင့်အထိမ်းအမှတ်ဖြစ်သမရကလွှတ်တော်မှာဒီကနေ့မင်းကွန်းပြောကြားရမှာမြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်။ဖွံ့ဖြိုးမှုတွေလူ့ခွင့်ရေးကိုလေးစားလိုက်နာမှုတွေနဲ့လူမှုအတိုင်းအဝိုင်းအားလုံးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံရတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်ကွန်းထဲမှာထည့်သွင်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကပြိခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေ1806ရောက်ကိုခေလွန်ခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းဆောက်တာတွေပါဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာမှုဆက်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်မှုကိုးကွယ်နိုင်ခွင့်နဲ့ကိုးကွယ်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရေးဒီဇိုင်းမမတ်ဆောင်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ
်။ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းလွှာတွေကိုနာဆင်ကြရမှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဘာသာရေးလွတ်လပ်ခွင့်အပေါ်နှီးမျိုးစုံနဲ့ဖိနှိပ်နေတဲ့နိုင်ငံ9နိုင်ငံကိုဝေဖန်လိုက်တယ်လို့ဘာသာရေးနဲ့လူနည်းစုဝင်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကျူးလွန်နေတဲ့ IS အစွန်းရောက်စစ်သွေးကြွတွေကိုလည်းအပြင်းထန်ဆုံးဝေဖန်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာတဲ့အချိန်မှာပဲအင်္ဂါနေ့မှာ Mr. Tillerson ကအဲ့ဒီလိုပြောလိုက်တာပါ။ VOA သတင်းတောက် Maria Ma ဒါရလိုရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးမှာပါရှင
် IS အစွန်းရောက်စစ်သွေးကြွတွေရဲ့ရုပ်မှန်ရက်စက်မှုတွေဟာဘာသာရေးလက်လက်ခွင့်အတွက်အကြီးမားဆုံးထိခိုက်မှုတည်းရဲ့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါရတယ
် ISIS is clearly responsible for genocide against Yazidis, Christians and Shia Muslims
ISIS တွေထိခိုက်ထားတဲ့ဒေသဒါမှမဟုတ်ထိခိုက်ခဲ့တဲ့ဒေသတွေမှာ Yazidi တွေ Christian တွေ Shia Muslim တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးတော့သူတို့မှာတာဝန်ရှိပါတယ်ဒါပြင်ဆွန်နီမွတ်စလင်တွေခတ်တွေနဲ့တခြားလူနည်းစုဝင်တွေကိုတတ်ဖြတ်တာလိုမျိုးလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူနည်းစုဝင်တွေကိုတုတ်တင်ရှင်းလင်းခဲ့တာတွေအတွက်လဲ ISIS တွေမှာတာဝန်ရှိပါတယ်
။ဘာသာရေးအရာဖိနှိပ်မှုချုပ်ချယ်မှုတွေဟာနေရာအနှံ့ပြားမှာဆက်ရှိနေပြီးတော့ကမ္ဘာလူဦးရေ80ရာခိုင်နှုန်းဟာတင်းတင်းကြပ်ကြပ်ထိန်းချုပ်မှုတွေဒါမှမဟုတ်လွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်နဲ့ပတ်သက်ပြီးသတိထားစောင့်ကြည့်လေရှိတဲ့ဝန်ကြီးမှနေထိုင်နေရတယ်လို့ဝန်ကြီးတယ်လာဆင်ကပြောပါရယ
်။ In Iran, Baha'is Christians and other minorities are persecuted for their faith.
Iran မှာဆိုရင်တော့ Bahairi, Christian တွေနဲ့တခြားလူနည်းစုဝင်တွေဟာသူတို့ရဲ့ယုံကြည်ကိုးကွယ်မှုတွေကြောင့်ဖိနှိပ်ခံရပြီးတော့တချို့ဘာသာရေးဥပဒေတွေအရတည်တံပေးနေတာမျိုးလည်းဆက်ပြီးတော့ရှိနေသေးပါ
American ရဲ့အဓိကမဟာမိတ်ဖြစ်တဲ့ Saudi Arabia အနေနဲ့လည်းသူတို့ရဲ့နိုင်ငံသားအလုံးကိုဘာသာရေးလွတ်လပ်ခွင့်ပေးပေးစေလို့ကြောင်းနိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာအကြံပြုထားပါတယ်
The government does not recognize the right of non-Muslims to practice their religion in public.
Muslim မဟုတ်တဲ့တခြားဘာသာဝင်တွေရဲ့လွတ်လပ်စွာဝတ်ပြုကိုးကွယ်ခွင့်ကိုအတိမတ်မပြုသလိုဘာသာမဲ့တွေ Islam ဘာသာပေါ်မှာဆော်ကားပြောဆိုသူတွေဖြစ်နေသူတို့တတ်မှတ်လိုက်သူတွေအပေါ်မှာရာဇဝတ်မှုနဲ့ထောင်ဒဏ်ချမှတ်တာတွေ၊ကျိန်တန်နဲ့ငွေဒဏ်တက်တာတွေကိုအစိုးရကလုပ်နေပါတယ်
တူရကီ၊ဘာရိန်း၊ဆူဒန်၊ပါကစ္စတန်နဲ့တရုတ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းတိလဆင်ကဝေဖန်ပါတယ
် Dozens of Falun Gong members have died in detention
ဒါစင်နဲ့ချီတဲ့ဖလုံကောင်းအဖွဲ့ဝင်တွေထင်းထင်းခံထားရစမှာတေဆုံးကုန်ပါလေဝ ီဇာမွတ်စလင်တွေနဲ့တိဗက်ဗုဒ္ဓဘာသာဝင်တွေရဲ့ဝတ်ပြုကိုးကွယ်မှုတွေကိုကန့်သတ်တဲ့မူဝါဒတွေကလည်းတိုးပြီးတော့ချမှတ်လာပါတယ်။နိုင်ငံပေါင်း100လောက်နဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဘာသာရေးလွတ်လပ်ခွင့်အနေနဲ့စိန်ခေါ်မှုတွေဆက်ရှိနေဆဲဖြစ်ပေမဲ့ VNM နဲ့ UAE RSOW များပြည်ထောင်စုလိုနိုင်ငံတွေမှာတော့ဘာသာရေးလွတ်လပ်ခွင့်တဖြည်းဖြည်းချင်းတိုးတက်လာတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်အခုလိုဘာသာရေးလွတ်လပ်ခွင့်ပေါ်ဖိနှိပ်မှုရှိနေတဲ့နိုင်ငံမျိုးစည်းရင်းထဲမှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပါတယ် CPC Country of Particular Concern လို့ခေါ်တဲ့အထူးစိုးရိမ်ဘွဲရနိုင်ငံဖြစ်သတ်မှတ်ခံထားရစေဖြစ်တဲ့အကြောင်းမနေ့အင်္ဂါနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံဂျာယီဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့လက်နက်ရောင်းဝယ်မှုအမေရိကန်ကပိတ်ပင်ထားတာကိုဆက်လက်ပြီးထားရှိမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံဂျာယီဌာနကပြောပါတယ်ဒီအကြောင်းကိုတော့အမတ်အင်ဂျင်နီယာကပြောပြမှာပါရှင
်ကမ္ဘာတဝန်းနိုင်ငံပေါင်း196နိုင်ငံတို့ကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ရမှာဝင်းဂျီရက်စ်တယ်လာဆန်ကဘာသာရေးလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် Religious persecution and intolerance remains far too prevalent.Almost 80% of the global population live with restrictions on or hostilities to limit their freedom of
religion. ဘာသာရေးနှစ်ကုန်မှုနဲ့စီးကံနိုင်မှုနည်းပါးခြင်းဟာဒီကနေ့စိတ်ကိုထင်ရှားနေစေဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့ 80% ရာခိုင်နှုန်းနီးပါးဟာဘာသာရေးကန့်သတ်မှုတွေ၊ဘာသာရေးအခြေခံတဲ့ရန်လိုမုန်းထမှုတွေအောက်မှာနေထိုင်ကြရတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုကိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိရင်တည်ငြိမ်မှုနည်းပါးမယ်၊လူအခွင့်အရေးချိုးဖောက်မှုတွေရှိနေမယ်အစွန်းရောက်တွေကအခွင့်အရေးယူပြီးခြေကုပ်ယူရမှာဖြစ်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အနေနဲ့လေ့လူဆုမထားနိုင်ပါဘူးကမ္ဘာတဖန်ဘာသာရေးလွတ်လပ်မှုတွတ်တက်စေဖို့ဒီအခြေအနေကိုဆမ်ဒါထရမ်အစိုးရကဖြည့်ဆင်းပေးဖို့စံတိတ်ချန်ခိုင်မာပါတယ
်ဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံတွေကတော့အီရန်ဆော်ဒီအာရေဗျာတူရကီဘာရိန်တရုတ်ပါကစ္စတန်နဲ့ဆူဒန်တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုကွယ်မှုကြောင့်အကျဉ်းချတာကွပ်မျက်တာနှောက်ယှက်ဟန်တားတာတွေပြုလုပ်နေတဲ့အကြောင်းဝင်ကြီးတယ်လာဆန်ကထောက်ပြခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာဆဲနိုင်ငံစည်းင်းထဲမှာရှိနေပါတယ်2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့ကိုးကွယ်တဲ့ဘာသာရေးအစအုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်းတီအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်လက်ရှိ NLD အစိုးရလက်ထက်မှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေရဲ့လုံခြုံရေးကိုဥပဒေအရအကာအကွယ်ပေးဖို့အားနည်းနေစေဖြစ်ကြောင်းမြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုဆိုင်ကလည်းပြောပါတယ
်ဘာသာရေးအစိုးရရဲ့အစိုးရကလည်း NLD ဆိုရအောင်ဒီထူဆန်းတဲ့အပိုင်းကြီးကတော်တော်လေးများလာတယ်အခုလောက်ထိအခြေအနေကဖြစ်လာတော့ဆိုတော့တခြားအရင်နှစ်တွေတော့ဆိုရင်နေမှာဖြစ်လာရတာနေပြီးတော့မှအခုဒီနေ့2019ခုနှစ်တည်းမှာနော်ရန်ကုန်မြို့ရဲ့အထူးဝင်လာတဲ့အနေအထားကိုရှိရယ်ကျွန်တော်တာကီတာမှာဖြစ်တဲ့ဒီတောင်ညွန့်မှာဖြစ်သွားတယ်ပေါ့နော်နောက်ဒီတင်းနှံကျွန်းဘက်မှာဆိုရင်လည်းအလိုကြိုးကြားကြိုးကြားလေးဖြစ်လာတာရှိရယ်ဒါပေမဲ့အဲ့လိုဖြစ်လာတဲ့ဖြစ်စဉ်တွေပေါ်မှာအစိုးရဘက်ကကင်တယ်မှုအပိုင်းအရတော့အခုချိန်ဒီအားနည်းနေသေးတာကိုတွေ့ရတယ်ပေါ့
အလားတူလူနည်းစုကိုးကွယ်တဲ့ဘာသာရေးဖျားရှိခိုးကြောင်းအစအုံတွေတိဆောက်ခွင့်မှာလဲကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြန်မာကက်သလစ်ဖုန်းတော်ကြီးတင်မတီခရစ်ရှင်လင်းကအခုလိုပြောပါတယ
်။ဥပမာကျွန်တော်ဖျားကြောင်းဆောက်တဲ့အခါမှာလွတ်လွတ်လပ်လပ်ဆောက်လို့မရတာကက်သလစ်တင်တော်နဲ့ပြောတာနော်။ပြီးတော့ကျွန်တော်ဒီစာတင်ကျောင်းတွေဖွင့်တဲ့အခါမှာဒီကရမလွတ်လွတ်လပ်လပ်ဒီမိုကရေစီမရခင်ကလေးပိတ်မရှိခဲ့သေးတာ
အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံမှာဘာသာရေးပွဲတော်တွေနဲ့ပတ်သက်လို့ခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဖော်ပြထားရမှာအစ္စလမ်ဘာသာဝင်တွေရဲ့တမန်တော်နှင့်အခမ်းအနားကိုနှစ်ပေါင်းများစွာကျင့်ပနိုင်ခဲ့ပေမယ့်အခုနောက်ပိုင်းအခက်အခဲတွေရင်ဆိုင်ရတဲ့အခြေအနေကိုတော့ကိုဆိုင်ကအခုလိုပြောပြပါတယ
်။ဒီအစ္စလမ်ဘာသာဝင်တွေရဲ့ကျွန်တော်ရဲ့ဒီတမန်တော်နှင့်အခမ်းအနားပေါ့ဒါနှစ်ဆယ်နှစ်တန်ဟူရှေးဘုရင်မင်းရဲ့ဒီလက်ထက်ကလေးကနေပြီးတော့မှနိုင်ငံလုံးကျင်းပလာကြတာပေါ့အဲ့တော့ဒီတမန်တော်နဲ့အခမ်းအနားကိုဆိုရင်နောက်ပိုင်းမှာဒီမျိုးချစ်အမိခံအဖွဲ့တွေကနေပြီးတော့မှလာရောက်တားဆီးတယ်သူတို့ကနေပြီးတော့မှလူအုပ်နဲ့လာပြီးတော့မှဆန့်ကျင်ဆန္ဒပြရတယ်လို့ဒီဆိုရင်အစိုးရဘက်ကနေပြီးတော့မှဒီဟာကိုဒီပွဲကိုပိတ်သိမ်းပေးဖို့ဆိုပြီးတော့မှလုပ်လာတယ
်အစီအခံစာထဲမှာ2016ခုနှစ်အတွင်းဘာသာရေးအကြမ်းဖက်မှုတွေတဲ့ထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ဂျွန်လာကပဲခူးတိုင်းဝေါ်မြို့နယ်တရဲသမိန်ကြီးရွာမှာအစ္စလမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဇူလိုင်လမှာကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီဗလီဝိပုကျောင်းအဆောက်အုံကို ရာချီတဲ့လူအုပ်ကမိရှုဖျက်ဆီးခဲ့တာတွေကိုဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းအစင်ခန်းစာမှာအကျယ်တဝင့်ဖော်ပြထားတာတွေ့ရပါတယ်။1998ခုနှစ်တည်းကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကစလို့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး CPC လို့ခေါ်တဲ့အထူးစိုးရိမ်နေရစေနိုင်ငံစင်းသတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအတန်းလှည့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုကရင်ပြည်နယ်အတွင်းမှာကြောက်မီသွေးလောင်စာတုံတားအသေးစက်ရုံတွေတည်ဆောက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကရင်ပြည်နယ်အတွင်းစွန့်အင်လိုအပ်ချက်ကိုဖြည့်ဆည်းဖို့ညီမျိုးစုံနဲ့ကြိုးစားပေမဲ့တခြားနီးလန်းတွေအဆင်မပြေတာကြောင့်ကြောင်မီသွေးတုံတက်အားပေးစက်ရုံကိုတုံးဖို့ဆုံးဖြတ်ကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်။ကြောင်မီသွေးတုံတက်အားပေးစက်ရုံကနေစွန့်အင်ရယူဖို့ကြိုးစားတာဟာပတ်ဝန်းကျင်ညဉ့်ညမ်းမှုများတဲ့အတွက်အငင်းပွားမှုနဲ့ဝေဖန်ကန့်ကွက်မှုတွေကိုလည်းကြုံနေရတာဖြစ်ပါတယ်။ဒေါ်နန်းခင်ထွေးမြင့်ကို VOA မြန်မာပိုင်းအစီအစဉ်ကဒေါ်ခင်မျိုးသက်ကတွားရောက်တွေ့ဆုံမေးမြန်းတဲ့အခါမှာသူကအခုလိုစပြီးပြောပါတ
ယ်ကျမကလေငကိုစလာတယ်ကျွန်တော်တို့ဒီမှာငကိုတွေကစွန့်ရင်တိတ်တိတ်တဲ့အတိုင်းပဲလေဒါဆိုတော့မီးမရတဲ့နေရာတည်းမရမီးလေးလိုက်တော့လူတွေကကတော့ဝန်းတာပြီးအော်လို့တက်တယ်ဒီမှာဆိုတိတ်တိတ်လာတာပဲလေမီးလာတယ်အဲ့တော့ကျမတို့အရင်ကကြိုးစားကျမတို့ပြင်းနေဆိုရဖွဲ့တော့မယ်ဆိုတော့လျှက်စက်နဲ့ပတ်သက်ကျမတို့ပညာရှင်ကိုကျမရှာဒီနေရာတွေကိုကျမသိပြီးတော့ဦးဆောင်လျှက်စက်ကိုဦးစားပြီးတော့ကျမပိတ်ခေါ်လိုက်တဲ့ခါကျတော့လာပြီးတော့ရှောက်တဲ့ကြီးရှောက်တဲ့လူရှိပါတယ်အဲ့ဒီထဲမှာကျမရေအားလျက်စက်ကိုဥစားပြလိုက်တယ်လေကျမသိကြတာတော့အရင်တော့ရေအားလျက်စက်ကျွန်တော်တလမြင့်ကြီးရှိတယ်ပေါ့နော်ရေအားလျက်စက်ဈေးလဲတော်တယ်ပေါ့နော်အဲ့တော့ကျမအဲ့ရေအားမှာတကယ်ကျွမ်းကျင်တဲ့ပညာရှင်တယောက်ကျမယူပြီးခန့်လိုက်တာတကယ်လက်တွေ့ကျတော့ရေအားတိတ်ပြီးတော့အဆင်မပြေအဆင်မပြေရေအားဆင်မပြေဆိုရေအားငကိုတွေဟတ်ကြည့်လို့ဘာလို့ရှိတဲ့လုပ်ငန်းတွေရလဲဘာဆိုတော့ရေအားကိုလှုပ်လိုက်ခြင်းအဖြစ်ကျမတို့ခွန့်တော့ဒီအတိုင်းတရားဆို9နှစ်7နှစ်လောက်ကြာအောင်ပါပေါ့နော်ကြာပြီးရွာလည်း9ရွာ6ရွာမကဘူးကျမတို့ကဟိုရေမြုပ်သွားမယ်ဆိုတော့ဒီဟာတွေကရှောင်ပြရသူဖြစ်တာပေါ့နော်အဲ့တော့ရွာသားတွေအတွက်လည်းအခက်အခဲရှိတာပေါ့လက်တလုံးဖြစ်လာတဲ့ဟာတွေနောက်မှသူကသူမိရလို့အဆင်ပြေတာတဲ့ဥလိုတော့စစ်သူကရွှေ့ပေးရမယ်ပြောင်းပေးရမယ်ဆိုတော့တိတ်ပြီးတော့အဆင်ပြေတော့လူတို့ကလည်းဒါကျမတို့ကနားလည်အောင်ဒီချိန်အခက်အခဲပြောရမှာခက်ခဲတာပေါ့နော်
အဲ့တော့ရှင်းရပြီးတဲ့နောက်လည်းပြည်ရင်းကိုထက်ကို
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒီလိုတဲ့ပေးပါတော့ကုမ္ပဏီလုပ်တဲ့ကုမ္ပဏီတွေကဘောကျွန်တော်တို့လည်းအရင်တော့စကားမပြောခဲ့ရတော့ဘောခိုင်ခိုင်မာမာကျွန်တော်တို့မသိရတော့ကျွန်တော်တို့ကစိတ်လျှော့လိုက်တာနော်ဆိုလာလေးလုပ်ကြည့်ပါလေဆိုလာလုပ်တော့လေကျွန်တော်တို့ဒီကဘာတဲ့မို့ဒီရာသီဥတုနဲ့ဆိုရင်ဆိုလာလေ9လလောက်ပဲရ9နာရီလောက်ပဲရနေ့ပိုင်းပဲရမယ်ညမရဘူးတခါညကိုရဖို့ပါလေဘက်ဘာသူတို့ဘက်ထရီရပါလေအခုတနည်းရှိတယ်ဈေးတော့နည်းနည်းကြီးတယ်တခါပြေးကြရင်လည်းတညလုံးနေမှTV လေးပဲကြည့်ရဆိုရင်အတုံးပြတဲ့တယူနစ်လောက်နဲ့ယူနစ်လောက်ဆိုလာမဲ့ကုမ္ပဏီတွေကတရားဥမရင်းနှီးမြှုပ်နှံမှုစိတ်မကူတော့ကျမလည်းဈေးကိုတတ်မှတ်လိုက်တယ်တရား90နဲ့မကျော်နဲ့ဆိုခုနကတော့ကိုကတော့ကို့ဖို့အဟုတ်ကြီးချင်ပြီတရား90အကုန်လုံးပြန်ပြီးဆိုတော့200လည်းတိတ်ပြီးတော့မအီးမလဲပဲပြေးကုန်ကြတော့အာဒါလည်းမဖြစ်ပြန်ဘူးဘာလို့200ဆိုလဲကျွန်တော်စီရဲ့လူကအတူတူလေးကိုဝန်တုံးဝန်ပေါ်ဖြစ်ပါတယ်ဒါနဲ့နောက်ဆုံးကျတော့ကျမစိတ်ကူကပြောင်းသွားကျွန်တော်ကမှအရင်တော့တောက်ပြီးဆိုစိတ်မကူခဲ့ပါဘူးနောက်ကျတော့ကျမကြောင်မီသေးပဲ
ဟုတ်ပါတယ်ဆရာမဟိုဝင်းကြီးချုပ်ကကြောင်မီသေးကိုအားပေးတယ်ဆိုတော့အကုန်လုံးကပြောနေကြပါတယ်ကျွန်မကျောင်းမှာလည်းကျွန်မအကြောင်းရင်းထိချင်တယ်ပ
ါကျောင်းမီသေးကိုအားပေးတာတော့မဟုတ်ဘူးလိုအပ်လို့ပါလိုအပ်တဲ့ဆိုတော့ဒီကျမတို့ရဲ့အခြေအနေရပါတော့
။
ဟိုသူများတည်တယ်ကျမတို့နဲ့တော့နိုင်ငံတကာကျမတို့ဟိုနင်းနေတာဟိုနိုင်ငံတကာမပြောပါဘူး။ကျမတို့နင်းနေတာမဝင်ပြနေဆိုရင်ဒါကျမတို့ဟိုပြောပြရင်သူတို့ကပြင်နေရကျမတို့ပြင်ပြင်နဲ့နောက်မှရတာ
။
ကျမတို့ပြင်ပြင်နဲ့အရေရတာပါတော့။ညဉ့်ညာရေးမရှိတဲ့ဘယ်တော့ထဲမပြောတော့ပါဘူး။ဒါပေမဲ့သူတို့စီမှာမိထားတွေလေရင်ခွင်းတွေဟိုဘောတင်မစိတ်ကြီးတွေအခုလဲ10မျိုးနဲ့မှာသူက6မျိုးနဲ့မိရတယ်။10မျိုးနဲ့ပဲကျန်တာ။ကျမတို့က9မျိုးနဲ့မှာ3မျိုးနဲ့ ၃မြို့နယ်တော်မှလေဟိုကျန်တဲ့မြို့နယ်လေးနဲ့နှစ်နာရီခရမ်းကျင်ဒီလားဟိုပဲကွန်ကရစ်တို့ပါလို့ဆိုရင်ဒီလိုလေးတွေရတာနော်ဆိုတော့လေတော်တော်လေးကိုအစင်မပြေဘူးဆိုတော့နောက်တော့ကျမလည်းငိုတယ်ကျမသိကြတာမိရှိရင်တော့ဖွင့်ပြမှာပေါ့နော်ဒါတမန်အသိပဲအခုတကယ်ကိုလုံးလိုက်တဲ့ခါကျတော့စမှုစုံလာတဲ့လူတွေရင်းနှီးမြှုပ်နှံမှုလာတဲ့လူတွေကအဲ့လိုမျိုးကနမရရင်းနှီးနိုင်တဲ့လူတွေကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာရင်မိသိပြီးတော့အားမရဘူးမှစိတ်ဝင်စားမှုမရှိဘူးကျမတို့ကလေဟိုကုံစီစစ်စိတ်မှုလမ်းကြီးတွေကုံနန်းဆိုလည်းအဆက်လမ်းမကြီးရှိတယ်ဟိုကတန်နေကြီးရလဲကောင်းတယ်ကျမတို့ကလည်းစမှုစုံလုပ်ဖို့နေရာမြေရလဲကောင်းတယ်အကုန်လုံးကအဆင်ပြေနေရတာနဲ့ဒီမီးနဲ့ပဲနှလိုက်ကြတယောက်ကပြန်သွားလိုက်တယောက်ကပြန်သွားလိုက်ဆိုတော့ကျမတို့နော်ကျမစဉ်းစားတယ်စိုက်ပြေးမွေးလို့ရေလုတ်တဲ့အခါကျသူကတစ်ခုတည်းနဲ့တစ်ချိန်နည်းနဲ့နော်ကြီးကြီးမားမားအခုကျမတို့အများပြည့်ကမှတစ်ဖက်နိုင်ငံမှာရောက်နေတာကျွန်တော်တို့ပြည့်အများစုပဲလေအလုတ်ပေးနိုင်တဲ့အလုတ်ကဘာလဲဆိုမီးရှိလို့ရှိရင်ကျွန်တော်တို့စက်ရုံကြီးတွေထောင်လိုက်မယ်ဒီစက်ရုံကြီးတွေထောင်နေတဲ့အဖြစ်ခိုးဘက်မှာသူတို့စက်ရုံမှာလည်းလောက်ရတာပဲဒီဒီဘက်စက်ရုံမှာလည်းပြန်လောက်ရတယ်ဒီဒီဘက်မှာလည်းပြန်ရွာတယ်သူတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့နော်နောက်ပြီးတော့လေအဲ့ဒီပြည်နယ်မှာရှိအဲ့ဒီနိုင်ငံမှာရှိတဲ့ကုမ္ပဏီတွေပဲဒီနိုင်ငံမှာလာပြီးလည်းပြန်လောက်မှာဆိုတော့သူတို့အတွက်ကဘာမှအခက်အခဲမရှိဘူးအဲ့တော့သူတို့ထောင်နေချီပြီးကျွန်မကထောင်နေတာမဟုတ်တောင်းနေသိင်းကြီးပါလို့ကျမဒီဟာ
အလုပ
်ပေးနိုင်ဒီတစ်နှစ်နဲ့ကျမပေးနိုင်ပြီဆိုတော့ကျမစိတ်ကူးလိုက်တယ်မိကတော့တို့ကတို့ရရင်တော့ဆိုတော့ကျမပြည်တော်စုစောက်လို့မဖြစ်ဘူးလေပြည်တော်စုကကျမတို့တနာကြီးလေးတိုးပွေးပြောင်းမလုပ်ပေးနိုင်ဘူးဒီချိန်တော့ဆိုတော့အဲ့တော့ကျမတို့တောင်းနေတယ်ကိုကျမကိုဖန်ဒီနိုင်ခွင့်လို့နော်ကိုပိုင်အုပ်ချုပ်ခွင့်လို့ကိုပိုင်ပြတ်တာကိုကျမကိုဖန်ဒီဖို့ကကိုကကိုပဲစပြီးစူးစမ်းရမယ်ဆိုတော့ကျမတိတယ်လူတို့ကတော့လက်မခံဘူးကျမတို့ဒေတာချက်တူရမယ်ဆိုတော့ကျမဒါပေမဲ့လေလို့ဟုတ်ရမုံပါစေဆေးရခိုင်းခါပါစေယောဂပြပွဲတက်ရမှာပဲเนาะ
ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုဒေါက်ခင်မျိုးသက်တည်တံတွေ့ဆုံမေးမြန်းထားတာပါဒီအကြောင်းကိုလာမယ့်သတင်းပတ်ကွန်သတင်းပတ်စင်ကဏ္ဍမှာနားဆင်နိုင်ကြအောင်ကြိုတင်အသိပေးပါရစေကျမတို့အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်ရေဒီယိုရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလတ်စ်ဘေးမြို့မှာထိခိုက်ဒိဆုံးမှုတွေကျင်းပတဲ့အထိဖြစ်ခဲ့တဲ့စင်နေကလူမျိုးရေးဒီကရုံးအတွက်နှစ်ပတ်စလုံးလောက်သမတ်တော်နဲ့ထွန်းကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။နာဇီလူလားသူတွေလူလူကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောတဲ့တင်းလာနေတုန်းကရုံးမြင့်တန်းကြမှာပြောကြားတဲ့ကြေညာချက်ပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမတ်ကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်။သမတ်ရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေအပါအဝင်လွှတ်တော်အမတ်တွေရဲ့ပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။စင်းနေကလူမျိုးတီကုန်းနဲ့ဖြစ်ခဲ့ပြီးတော့ Twitter လူမှုကွန်ရက်ပေါ်မှာဓာတ်ပုံတပုံနဲ့အတူဖော်ပြခဲ့တဲ့သမရဟောင်း Barack Obama ရဲ့မျက်ချက်ဟာလူချက်အများဆုံးဖြစ်စံချိန်တင်သွားပါတယ် Twitter မှာဖော်ပြထားတဲ့ဓာတ်ပုံထဲမှာတော့ကုန်ကြီးကိုပခုံးပေါ်တင်ထားတဲ့သမရဟောင်း Obama ကအသားရောင်လူမျိုးမတူကွဲပြားသူကလေးငယ်တွေကြီးနေကြတဲ့အင်ပရင်ပေါက်ပေါင်းမှာလက်တင်ပြီးနှုတ်ဆက်စကားပြောနေတာတွေ့ရပါတယ် Twitter မျက်ချက်ထဲမှာတော့အသားရောင်နောက်ကျောင်းရာစုနဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုကြောင့်တယောက်နဲ့တယောက်မုန်းတယောက်လူတွေကိုမွေးလာတွေကဖန်တီးပေးလိုက်တာမဟုတ်တဲ့အကြောင်းတောင်အာဖရိကနိုင်ငံသမရဟောင်း Nelson Mandela ရဲ့နာမည်ကျော်စကားကိုကိုကားဖော်ပြထားပါတယ်။အမေရိကန်သမ္မတထရန့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကနေလုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးရဲ့အမှုဆောင်အရာရှိကြီးတွေဟာအမေရိကန်ပြည်ပမှာလုတ်ကပ်နေတဲ့သူတို့ရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံမလဲဖြစ်ပြီးလုတ်ထွက်သွားတာဖြစ်တဲ့ကြောင်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်။ထိုက်တန်လုပ်ငန်းရှင်၆ဦးဒီသတင်းပါတဲ့လုတ်ထွက်သွားပြီးနောက်မှာပဲအနေရောကနယူးယောက်သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။
ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုတွေ့ကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bami.voenews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းနိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.